မောင်တော်နဲ့မင်းတော်မျိုးနဲ့ဒီမှာမနေ့ကပြစ်ခတ်မှုတွေဖြစ်ပေါ်ပြီးဒေသခံ၄ဦးသေဆုံးပြီးဒဏ်ရာရရှိသူတွေလည်းရှိနေပါတယ်။ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသေးတာကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ရခိုင်နောက်ပိုင်းကမောင်တော်မျိုးနဲ့ခမောင်းစိတ်ကြီးပါနေမှာမနေ့ကမနေ့ပိုင်းကတော်ဝဲတော်ရှာတဲ့ခမောင်းစိတ်ဒေသခံတွေမိုင်းဆွေးတိုက်ခိုက်ခံရတာကြောင့်၂ဦးသေဆုံးပြီး၃ဦးဒဏ်ရာပြင်းထန်ခဲ့တယ်လို့မောင်တော်ခင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ်
။ဟုတ်တယ်ဗျ။ခမောင်းစိတ်မောင်တော်မျိုးအထက်ပိုင်းနောက်ပိုင်းခမောင်းစိတ်မှာနှစ်ယောက်သေသွားတယ်၊နှစ်ယောက်တယ်တော်ဘက်ကတော့ပေါ့တော်ဘက်သွားချရတဲ့တိုင်းရင်းသားတွေတော်ဘက်ထောက်မှုတိုင်းရင်းသားတွေဆုပြီးတော့တက်သွားတာမိုင်းကွဲပြီးတော့တနေ့နဲ့လည်းတိတိပြစ်သွားတယ်ပြောလို့မရဘူးဗျာဟိုကတော့တမရတော့ဟိုဟိုဖြစ်မှာပေါ့တက်ကတော့လိုက်ရှင်းတာပဲလုံးလုံးဆိုတော့ကလောကတော့အဲ့မှာတော့အရာရစီပတင်းပေါ်နေတော့အရာရစီဖြစ်ဖို့တော့များပါဘူးမရှိဘူးလုံးလုံးရဲ့ခမောင်းတဲ့ဖက်ကမရှိဘူး
မနေ့ကမိုင်းဆွေတိုက်ခိုက်ခဲ့တဲ့တွေဟာအာစာဖွေဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါ့အပြင်မင်းသားမျိုးနဲ့မေလွန်ကျွော်မှာလည်းမနေ့ကညနေပိုင်းလောက်မှာလက်နက်ကြီးကြီးကြောက်ပောက်ခွေခဲ့တာကြောင့်မေလွန်ဒေသခံတို့အသေဆုံးပြီးနှူးဒဏ်ရာရှိခဲ့တယ်လို့ကိုအန်တာကြီးကပြောပါတယ်
။အေးမေလွန်ရွာနာနားမှာတင်းရင်ကဘုံစောက်လုံးချရတယ်လို့ပြောတယ်။ဒီဖြစ်ဖက်ကချောင်းသားချောင်းကဲလို့ဆိုအနောက်ဖက်ချင်းနေတော့အေးအနောက်ဖက်ချင်းက၃လုံးအဖြစ်ဖက်ချင်းက၃လုံးအေးဘုံချောင်းလုံးချရတဲ့အခါအေးမေလွန်ရောကအသက်16နှစ်အရွယ်ကလေးတယောက်တည်သွားတယ်။မင်းသားကလည်းတန်းလန်းနဲ့ကိုတည်သွားတာ။ဒဏ်ရာရတဲ့နှစ်ယောက်ပါသူ့ရဲ့အဖေနဲ့အမေဒဏ်ရာကတော့တိတ်ကြီးကြီးမားမားမဟုတ်ဘူး။နောက်ဆောင်တဲ့ဆိုတဲ့ဒီချင်းတိုင်းရင်သားရခိုင်ပြည်မှာတဲ့ချင်းသူမျိုးတွေပေါ့။ချင်းသူမျိုးတွေနေတဲ့ရွာကိုလည်းအလိုလက်နေကြည့်နဲ့ဒီလေဘောင်းနဲ့ဘုံကျဲလို့ဟိုလူကြီးတယောက်တည်သွားတယ်။သူလည်းအခုဆိုလို့ရှိရင်မင်းသားကိုတင်လာဖို့မင်းပြောက်ကိုတင်ယူလာဖို့တည်းပြောလို့မင်းပြောက်ကိုတင်ယူလာတော့ပြီခင်ဗျာ
မင်းပြောက်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတမတော်တာဝန်ရှိသူတွေကဘူရော်ရီကဆက်တွေ့ခဲ့ပေမဲ့ဖုံးလက်ခံဖြစ်ဆိုခဲ့ခြင်းမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းတွေမှာလည်းမင်းပြောက်မျိုးနဲ့တွင်ကမေလွန်ချေွာနီမှာရှိတဲ့ကန်ဒီတိုင်းဘဟုကိုတမတော်လေးချင်းအကြောင်းကိုအဲဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲပြင်းထန်စွာဖြစ်ပေါ်ခဲ့ပါတယ်ရခိုင်နောက်ပိုင်းမှာတမတော်ဖက်ကလူဝင်ကလက်နက်အင်အားတွေတိုးမြင့်နေလာတဲ့ကြောင်းတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့အဲဖွဲ့ဖက်ကပြောဆိုထားပါတယ်လက်ရှိရှင်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတိုးလာတယ်လို့နေရာစွန့်ခါထွက်ပြေးတင်းချောင်ရသူတွေလည်းတနေ့ဆက်တနေ့ပုံမှန်ပြလာတာဖြစ်ပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမျိုးကလည်းတည်င်းပေးပို့နေတာလည်းဖြစ်ပါတယ်ခင်ဗျာ